အမေရိကန်ပြည်တော်စုဟာဝိုင်အီပြည်နယ်ကကီလာဝေးမီးတောင်ကနေပြီးစီးထွက်လာတဲ့ချော်ရီကြောင့်အရေးပါတဲ့အဝေးပြေးလမ်းမကြီးပိတ်သွားနိုင်တဲ့အနေအမှာရှိနေပါတယ်။မီးတောင်ပောက်ကွဲမှုကြောင့်ဖြစ်လာတဲ့အကြောင်းကြီး22ခုတည်းကနှစ်ခုနဲ့ရှင်းရရှိနေတဲ့အဝေးပြေးလမ်းမကြီးကိုတော့ကန်ယူဒါမှနေထိုင်သူတွေအတွက်ထွက်ပေါက်လမ်းကြောင်းဖြစ်နေပါတယ်။အမေရိကန်ဘူမိဗေဒတိုင်းလာရေးဌာနကကောင်းကင်ကနေပြီးရိုက်ကူးထားတဲ့ဗီဒီယိုထဲမှာတော့အရှိမျောက်ဖက်ကိုခက်မြန်မြန်စီးဆင်းလာနေတဲ့ချော်ရီတွေကတနအီကို290မီတာနှုန်းရှိနေတာတွေ့ရပါတယ်။ချော်ရီစီးဆင်းမှုကသမုတ်တရားကနေပြီးတော့ 1.4 ကီလိုမီတာလောက်ဝေးမှာလို့လည်းသိပ္ပံပညာရှင်တွေကပြောဆိုပါရတယ်။အကြောင်းကြီးတစ်ခုကနေပြီးတော့ချော်ရီတွေပန်းထွက်နေတာကမီတာ100လောက်အမြင့်ရှိတာကိုလည်းဗီဒီယိုထဲမှာတွေ့ရပါရတယ်။အိမ်လေးလုံးထပ်ပြီးတော့ဖြတ်စည်းပြီးဖြစ်တဲ့ဒီချော်ရီတွေကဒီနှုံးဒီလန်းရောင်တိုင်းဆက်ပြီးတော့စီးဆင်းနေမယ်ဆိုရင်တော့အမှတ် 139 အဝေးပြေးလမ်းမကြီးကိုဒီညမှာပဲဖုံးလွှမ်းသွားမယ်လို့ Big Island KI ရဲ့ရပ်ဖက်ကာဝေးဌာနကပြောဆိုပါရတယ်။ဒီဝေးပြေးလမ်းမကြီးတွေပိတ်သွားရင်တော့ထပ်ပေါက်လမ်းကြောင်းတစ်ခုရှိရတဲ့2014ခုနှစ်တုန်းကချော်ရီနဲ့ပိတ်ခဲ့တဲ့လမ်းတစ်ခုကိုဖွင့်နိုင်မှုအတွက်အာဏာဝင်တွေကကြိုးပမ်းနေကြပါတယ်။လမ်းတွေထပ်ပြီးတော့ပိတ်လိုက်ရင်တော့မဖြစ်မနေရွှေ့ပြောင်းကြဖို့ကလည်းဟာဝိုင်အီပြည်နယ်ရဲ့အမျိုးသားအဆောင်တက်ကသတိပေးထားပါတယ်။ချော်ရီကြောင့်မလို့စောက်အောင်40ပျက်စီးခဲ့ရတဲ့ရက်ကွက်နှစ်ခုကလူပေါင်း2000လောက်ကိုတော့ဘေးလွတ်ရာကိုရွှေ့ပြောင်းပေးခဲ့ရပါတယ်။